ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တားတဲ့အနေနဲ့လူ့ရဲ့တတိယနီးပါးရှိတဲ့ဗီယက်နမ်နိုင်ငံမှာလိုအပ်တဲ့အစားအသောက်နဲ့စေဝါဝယ်ယူဖို့ထွက်တာကလွဲလို့တနိုင်ငံလုံးအင်ဂျင်မထွက်ရမိထုတ်လိုက်ပါတယ်။မဖြစ်မနေအပြင်ထွက်တဲ့အခါမှာလည်းတူးနဲ့တူးနှစ်မီတာအကွာနေဖို့နဲ့လူတို့ထပ်ဖို့မဆုနေကြဖို့လည်းပါဝင်ပါတယ်။ယူရိုဟန်ဝိုင်းမှာရှိတဲ့ဘက်မိုင်းစေယုံမှာနောက်ထပ်လူ12ဦးကျော် COVID-19 ရောဂါပိုးထမကူးစက်တာကိုတွေ့ရှိရပြီးမကြခင်မှာပဲကုလို့ပြင်းပြထန်ထန်ပြင်ပြလိုက်တာပါ။ဧပြီလလည်းထီ15ရက်ကြာအင်ဂျင်မထွက်ရမယ့်ကိုဗီယက်နမ်ဝန်ကြီးချုပ်ကိုရင်ရွန်ဖာကအင်ကာနီကလည်းမရည်ထိုးခဲ့ပြီးဒီကနေ့ပဒုံးလေးကစပြီးတောက်ဝမ်းမှာဖြစ်ပါတယ်။အခုလိုအပြင်မထွက်ရမယ့်မတင်ကြခင်ကတည်းကရောဂါထိတ်ချုပ်ကင်တွေပုံနဲ့ပတ်သက်လို့ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်နိုင်ငံကိုနိုင်ငံတကာကချီးကျူးပြပါတယ်။ရောဂါဖြစ်ပွားသူတွေကိုအနာပိုင်တွေကအလျင်အမြန်တိကျခွဲထားနိုင်ခဲ့တယ်လို့ရောဂါရှိသူနဲ့ဆက်သွယ်ခဲ့သူတွေလည်းအချိန်ကြီးပေါ်ထွက်ခဲ့ပါတယ်။ဗီယက်နမ်မှာပြီးခဲ့တဲ့ဇန်နဝါရီလကစလို့ပထမဆုံးရောဂါကူးစက်ခံရသူရှိခဲ့တာဖြစ်ပြီးဒီပါကကူးစက်မှုဆက်စပ်ခြင်းပထမအဆင့်မှာပဲကတ်သက်ထိတ်ချုပ်မှုတွေလုပ်ခဲ့ပါတယ်။ဒီလိုအနေနဲ့ဒီနိုင်ငံတွင်းကူးစက်သူ104ဦးနဲ့တိစုံသူရှိသေးပါဘူးခင်ဗျာ။